ကိုဗစ်19ရဲ့တွေ့လာနေတဲ့ဒေသတွေမှာယောဂတက်ဖြည့်ရတဲ့အခက်အခဲတွေရှိနေပါတယ်။ကာယောဂထိန်းချုပ်နိုင်မှုအတွားအလာကန့်သက်ထားတဲ့လက်ပံမျိုးမှာဆိုရင်လေပိုးတွေ့လူနာတချို့ထွက်ပြေးလာတာတွေရှိနေပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့မှာတော့အဆောင်အတုအနေတက်ကတော့ကျောင်းသူ16ဦးအစုလိုက်ကိုဗစ်19ခံရရပါတယ်။မြန်မာပြည်အတွင်းကာယောဂ19ဦးထိန်းချုပ်နိုင်မှုအတွားအလာကန့်သက်ထားတဲ့ပဲခူးတိုင Abramu Ma, Yoga Boku Sakayadu Uye Neati Shilabi, De Sonu No Ushi Tavare, the Hasalia Takala Dre, Yoga Kusakayare, Chiniba. Yoga Kusate Uye Dulani Dajau, Labramu Drema Shia, Jigan Pinyat in Sangu, Yak Kanta Mishi Pelabi, Buma Sigule, Tuala Kanta Tavare, Yoga Tanya Sidurigu Nis in Sisinibi, Potu Dune Sasaturigu Sisia Maro. The Chuga Sisima Kamulu Diavare, Digni Maro, Bodri Luna the Chu, Druma Yoga Boshida, Tianet, the Dinet, Twenty Tuarelo, Lebron Kuvita Payita, which he did Uga, Fiwego Piovare.
Bodri, as you are, Sangit Pong, Joe, Uwe Genoma, Ojo Mude, Yeri Lang, O Jonja Javido, a Denwa, Loa, Tuba, Comuni Bono, I Comia, who went and now don't win any, who are going to be Tubby Gone. Roma, I can get it, now you're getting it.
အဲ့ဒီအောင်အောင်ပါပဲဒီတိုင်းပဲဥမာတိုင်းပဲရန်နေကြတာပဲလေပြီးတော့မလေးစားတော့ဖြစ်သွားပြီတပတ်တာကာလအတွင်းပိုးထွေလူနာ200နီးပါးရှိနေတဲ့မူကြီးနယ်မှာတော့မော်လမြိုင်တက္ကသိုလ်မှာတက်ရောက်နေတဲ့အဆောင်တူနေကျောင်းသူ16ဦးမှာကိုဗစ်ရောဂါပိုးတွေ့ခဲ့ပါတယ်သူတို့ကိုဆေးရုံတည်းကုသမှုပေးနေပြီးစာမွေးဘဲကိုလည်းဆေးရုံတည်းရင်ဖြည့်ဖို့အတွက်ဆောင်ရွက်နေတယ်လို့မွန်ပြည်နယ်လူမှုကယ်
ကျက်လိုက်တဲ့ခါကျတော့အမှပြန်တဲ့လူတွေပိုကူးဆက်ခံရတွေ့တာပေါ့နော်ဟုတ်ချမ်းချမ်းရောက်ပေါ့ကုလကြီးတော့တို့စေးသေးကုနာပေါ့နော်ကျွန်တော်တို့ဒီမော်ဒယ်သေးုံစီ ICU 3မှာကျွန်တော်စေးဘူးသားမှုခံရနေတယ်ပါမကြည့်လို့ရှိရင်အဲ့မှာပဲစာဖြေဖို့ပါမခွားကြလို့ပါအောင်ညာလို့လည်းစီစဉ်လာတယ်လို့သိရတယ်။တမန်ထားတဲ့ပေါင်းလို့လေ
။ကိုဗစ်လူနာတွေကိုတည်တံ့ထားကုသပေးဖို့ကြိုတင်ပြင်ဆင်ထားတဲ့နေရာတွေမလုံလောက်လို့နေရာတစ်ထက်ရှာနေရတယ်လို့လည်းတာဝန်ရှိသူကပြောပါတယ်
။ကျွန်တော်တို့ဒီတပတ်အတော်အတွင်းမှအတင်ကိုကျွန်တော်အယောက်200ပြည့်တယ်ပေါ့150ကျော် 200 နီးပါးရှိနေနေလို့ရ။အဲ့ကြောင့်ကျွန်တော်တို့ဒီတက်ဖေးယုံကြီးပြန်ဖွင့်လာတဲ့3လပဲရှိသေးတာလေ။ဒီကိုဗစ်ကုသဆောင်တွေပြန်ဖွင့်လာ
။ဆင်းလာသိမ်းပြီးနောက်ပိုင်းကိုဗစ်စစ်ဆေးမှုအခြေအနေတွေပုံမှန်မလဲပတ်နိုင်တော့ပေမဲ့အခုနောက်ပိုင်းမှာပိုးထွေသူတွေပြန်များလာနေလို့နိုင်ငံရေးအခက်အခဲတွေကြားကပြည်သူတွေထက်ပြီးဒုက္ခမရောက်ဖို့ကိုကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတွေကသတိပေးနေပါတယ်။ရောဂါကာကွယ်ရေးအတွက်ဗစက်နဲ့နှာခေါင်းဆီးစနစ်တကျတက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ဇမိုင်းနဲ့အာကစားဝန်ကြီးဌာနရဲ့ဇွန်လ20ရက်ည8နာရီထုတ်ပြန်ထားတဲ့စာရင်းအရပြည်တွင်းမှာပိုးထွေလူနာအသက်409ဦးနဲ့သေဆုံးသူ4ဦးရှိခဲ့ပါတယ်ရှင်
။မကင်တူတွေပြောပြခဲ့တာပါခနဲ့။